Welcome to the Voice of America in Burmese.
Mingla mane kima shin. Washington ရော VOA American တန်ခါနေ2019ခုနှစ်ဒီဇင်ဘာလ19ရက်အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိ9တိုမီတာ30နှင့်40 49ရူကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာနေ့ခင်ဗျာကျွန်တော်ဆက်မိုးပါ။အခုအင်္ဂါနေ့မနက်ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်အောင်လင်းနဲ့အတူတင်ပြသွားမှာဖြစ်ပါတယ်။ထူးခြားတဲ့သတင်းတွေကတော့အမေရိကဒေါ်နယ်ထရမ့်အစိုးရရဲ့အမျိုးသားကာကွယ်ရေးမဟာဗျူဟာအစ်စ်ကိုအမေရိကအင်ပီရိုကတင်းနေတာနေမှာထုတ်ပြန်လိုက်ပါတယ်။အမေရိကဒေါ်နယ်ထရမ့်ရဲ့ဂျေရုဆလင်ကိုအစ္စရေးနိုင်ငံမြို့တော်ဖြစ်သတ်မှတ်မှုပေါ်ကုလလူကြိုရေးကောင်စီရဲ့ကန့်ကွက်မှုကိုအမေရိကန်ကဗီတိုအာဏာသုံးပြီးတော့ဖယ်ချလိုက်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားရေးအတွင်းဝင်တွေရိုဟင်ဂျာတွေနေရာပြန်ပို့ရေးအတွက်ဒီနေ့ဆွေးနွေးကြဖို့ရှိပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကြားမှာပါခင်ဗျာ
။ကောင်းပါပြီဦးဆက်မိုးကြီး။အခုလိုသတင်းတွေတင်ဆက်ပြီးတဲ့နောက်သတင်းစာတွေကိုထုတ်လွှင့်တဲ့အခါမှာတော့
အဓိကကတော့လာမယ့်23ရာစုပင်လို့ဒီတတိယစီဝေးမှာကျွန်တော်တို့ကဒီနိုင်ငံရေး
ဒါကတော့ NCA အပြစ်ခတ်ရစဲရေးစာချုပ်မှာလက်မှတ်ရေးထိုးထားတဲ့တိုင်းသာလက်နက်ကိုင်အဖွဲ့၈ဖွဲ့၅ရက်ကြာဆွေးနွေးပွဲမှာဘာတွေဆုံးဖြတ်သဘောတူညီခဲ့တယ်လဲဆိုတာကိုသတင်းအစီအစဉ်ပြီးမှတင်ပြပေးဖို့ရှိပါတယ်။တခါဝဒေတာကတည်ဆောင်လာတယ်လို့ယူဆရတဲ့စိတ်ကြွဆေးပြား၅တန်းကျော်ထိုင်းနိုင်ငံမှာဖမ်းဆီးနိုင်ခဲ့တဲ့အကြောင်းနဲ့နိုင်ငံတကာရွှေပြောင်းအခြေချနေထိုင်သူများအနေနဲ့ပတ်သက်လို့ကုလသမဂ္ဂမှာဘာတွေဆွေးနွေးခဲ့ကြသလဲဆိုတာတွေကိုနားဆင်ကြရပါမှာ။အဲ့ဒီနောက်စောင်းတေးတချင်းလက်ဆောင်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥဆန်မိုးဝေနဲ့ကိုကျော်အောင်လင်းတို့ကပြောပြပါအောင်ရှင
်။သမ္မတဒေါ်နယ်ထရမ့်ရဲ့အမျိုးသားကာကွယ်ရေးမဟာဗျူဟာအစ်စ်မှာအမေရိကန်ပြည်ထောင်စုအတွက်အကြီးအမားဆုံးအန္တရာယ်တွေနဲ့ဆက်လက်ရှိနေတဲ့ချင်းချောက်မှုတွေကိုဆောင်ရွက်မယ်အစီအစဉ်တိုင်းရှင်းရှင်းလင်းလင်းပြည့်ပြည့်သားသားဂရင်တွေသွားမှာဖြစ်တယ်လို့ထိတဲ့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒေါ်နယ်ထရမ့်အစိုးရတာဝန်စတင်ယူခဲ့ပြီးတဲ့နောက်17လနီးပါးကြာပြုစုခဲ့တဲ့မဟာဗျူဟာကိုသမ္မတအင်ပီရိုကတင်းနှံနေ့နောက်ပိုင်းမှာထုတ်ပြန်လိုက်တာဖြစ်ပါတယ်။ဒီမဟာဗျူဟာဟာအမေရိကန်ပြည်ထောင်စုကကျင့်သုံးနေတဲ့မူဝါဒအပေါ်ဘလောက်ထိတည်ရမှုရှိနေပြီဖြစ်တယ်ဆိုတဲ့အကြောင်းဒေသစံတော်ချိန်တင်းနှံနေ့နောက်ပိုင်းမှာဝါရှင်တန် DC မြို့တော်မှာသမ္မတဒေါ်နယ်ထရမ့်ကရှင်းပြလိမ့်မယ်လို့မျှော်လင့်ရပါတယ်။အခုမဟာဗျူဟာအတစ်မှာအရင်ကမဟာဗျူဟာတွေနဲ့မတူတဲ့အချက်ကတော့သမ္မတကပထမဦးစားပေးဆိုတဲ့ပြောဆိုချက်အတိုင်းအမေရိကန်ရဲ့အကျိုးစီးပွားတွေအဓိကဦးစားပေးပြီးတော့ရင်ဆိုင်နေရတဲ့အန်ရီဒီကိုစင်ခေါ်ချက်တွေကိုချင်းချင်းလန်းလန်းရှုမြင်ထားတယ်လို့လည်းအကြီးအကျယ်တာဝန်ရှိအစိုးရရရှိတွေကပြောပါတယ်။ကမ္ဘာဩဇာချင်းဝင်ရှာအပြောင်းလဲဟာအမေရိကန်ရဲ့အကျိုးစီးပွားကိုတစုံတရာထိပါလာတဲ့သဘောဖြစ်နေတဲ့အတွက်ကြောင့်ဒီနေထားကိုအမေရိကန်ပြည်ထောင်စုအနေနဲ့ဘလို့ပြောင်းလဲနိုင်မလဲဆိုတဲ့အစီအစဉ်တစ်ခုကိုမဟာဗျူဟာအတစ်မှာထည့်သွင်းထားတယ်လို့အမေရိကန်အစိုးရအကြီးအကျယ်တာဝန်ရှိသူတဦးကမနေ့ကပြောပါတယ်။အခုမဟာဗျူဟာအတစ်ဟာဆိုရင်ကမ္ဘာဇက်ခုံမှာပိုးပြီးတော့ရှင်ပြန်လာနိုင်မှုအတွက်အမျိုးသားအကျိုးစီးပွားကဏ္ဍ၄ရပ်ကိုဦးစားပေးထားတယ်လို့လည်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။အမိမေကာကွယ်ရေးအမေရိကန်ရဲ့ကြွယ်ဝမှုကိုမြင့်တင်ရေးငြိမ်းချမ်းရေးကိုခိုင်ခိုင်မာမာထိန်းသိမ်းပြီးတော့အမေရိကန်ရဲ့ဩဇာလွှမ်းမိုးမှုတိုးလာစေရေးလို့ဖြစ်တယ်လို့ဆိုပါတယ်။ဒီလိုဆောင်ရွက်နိုင်ရေးစင်ခေါ်ချက်အဖြစ်အုပ်စု၃ခုကိုလည်းမဟာဗျူဟာမှာထည့်သွင်းဖော်ပြထားတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်
။ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အမေရိကန်ပြည်ထောင်စုကသတ်မှတ်ခဲ့တာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူမျိုးရေးကောင်စီကငင်းပယ်တဲ့ဆုံးဖြတ်ချက်ကိုအမေရိကန်ဘက်ကဗီတိုအာဏာသုံးပြီးတော့မနေ့တုန်းကကန့်ကွက်ခဲ့ပါတယ်။ဒါဟာသမ္မတဒေါ်နယ်ထရမ့်အစိုးရလက်ထက်မှာပထမဆုံးအကြိမ်ဖြစ်ဗီတိုအာဏာကိုသုံးစွဲခဲ့တာလည်းဖြစ်ပါတယ်။အမေရိကန်တန်ယုံကိုဘယ်မှာထားမလဲဆိုတာနဲ့ပတ်သက်ပြီးတော့ဘယ်နိုင်ငံကမှအမေရိကန်ကိုပြောလို့ရမှာမဟုတ်ပါဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်နီကီဟီလီကလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကိုပြောခဲ့ပါတယ်။ဂျေရုဆလင်ကိစ္စနဲ့ပတ်သက်တဲ့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်မူကြမ်းကိုအီဂျစ်နိုင်ငံကရေးသားတွင်တင်းခဲ့တာဖြစ်ပြီးတော့အဲ့ဒီမူကြမ်းကိုမနေ့ကမဲခွဲခဲ့တဲ့အခါမှာအဖွဲ့ဝင်14နိုင်ငံကထောက်ခံပြီးတော့အမေရိကန်ကတော့ကန့်ကွက်ခဲ့ပါတယ်။မူကြမ်းထဲမှာဂျေရုဆလင်နဲ့ပတ်သက်တဲ့ဆုံးဖြတ်ချက်မကြခင်ကချတဲ့ကေရာနဲ့ပတ်သက်ပြီးတော့အကြီးအကျယ်ဆက်ပြရတဲ့အကြောင်းဆုံးဖြတ်ချက်မူကြမ်းမှာရေးသားထားပေမဲ့ဘယ်နိုင်ငံကအခုလိုဆုံးဖြတ်တာလဲဘယ်သူကဆုံးဖြတ်တာလဲဆိုတာကိုတော့မူကြမ်းထဲမှာဖော်ပြမထားပါဘူး။၆နှစ်ကျော်ကာလအတွင်းမှာအမေရိကန်ပြည်ထောင်စုကဗီတိုအာဏာကိုသုံးခဲ့တာအခုဂျေရုဆလင်ကိစ္စမှာပထမဆုံးကြိမ်ဖြစ်တယ်လို့လည်းအမေရိကန်တမန်နီကီလီကဆိုပါတယ်။ဗီတိုအာဏာသုံးခဲ့တဲ့နေရာမှာသဘောကျကျနေပြီးတော့သုံးခဲ့တာမဟုတ်တယ်လို့ခြေတုံချတုံဖြစ်ပြီးတော့သုံးစွဲခဲ့တာလည်းမဟုတ်ဘူးလို့နီကီဟီလီကဆိုပါတယ်။ အမေရိကန်ရဲ့အချုပ်အခြာအာဏာကိုကာကွယ်တဲ့အနေနဲ့ရောရှေ့လေပိုင်းဒေသငြိမ်းချမ်းရေးလုပ်ငန်းစဉ်မှာအမေရိကန်ရဲ့ခန်းကဏ္ဍကိုအကာအကွယ်တဲ့အနေနဲ့ရောအခုလိုဗီဒီယိုအာဏာကိုသုံးဆွဲခဲ့တာဖြစ်ကြောင်းဒီလိုသုံးဆွဲတာအမေရိကန်အတွက်မလုံမလဲဖြစ်เสียပါအကြောင်းမှမရှိပေမဲ့လုံခြုံရေးကောင်စီမှကြံနေတဲ့နိုင်ငံတွေအတွက်တော့မလုံမလဲဖြစ်เสียပါလို့နီကီဟေလီကပြောပါတယ်တမတ်ထရမ့်ရဲ့ဆုံးဖြတ်ချက်ဟာလုံခြုံရေးကောင်စီရဲ့လက်ရှိဆုံးဖြတ်ချက်တင်နေလဲဆန့်ကျင်နေတာမဟုတ်ဘူးလို့လည်းသူကဆိုပါတယ
်အမေရိကန်ပြည်ထောင်စုကဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်အတိမတ်ပြုလိုက်တဲ့လူရက်ကပါလက်စတိုင်းရဲ့အတွက်အကြက်တဲဖြစ်စေသလိုဖာတာနဲ့ဟာမတ်အဖွဲ့တွေပြန်လဲယဉ်ကျေးစီရေးဆွေးနွေးကြဖို့နောက်ဆုံးသတ်မှတ်ထားတဲ့ရဲ့အစီအစဉ်ကိုလည်းစိတ်ဝင်စားမှုကြဆင်းသွားစေပါတယ်။စင်ပြိုင်ပါလက်စတိုင်းအဖွဲ့တွေကြားအစိုးရဝန်ကြီးဌာနတွေလွှဲပေးမဲ့ရဲ့သတ်မှတ်ပြီးတော့၃ရက်အကြာဒီဇင်ဘာလ23ရက်နေ့မှာသမ္မတဒေါ်နယ်ထရမ့်ရဲ့ကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။ဂါဇာကမ်းမြောင်ဒေသရဲ့အဓိကလုံခြုံရေးကိုတာဝန်ယူထားတဲ့ဝန်ကြီးဌာနတွေကိုဟာမတ်အဖွဲ့လက်ကနေဖာတာအဖွဲ့ဦးဆောင်တဲ့ပါလက်စတိုင်းအာဏာပိုင်တွေကိုလွှဲပြောင်းပေးဖို့ရှိနေပါတယ်။နောက်ဆုံးသတ်မှတ်ထားတဲ့ရဲ့10ရက်ကျော်ကြာတဲ့အထိဗာကြေညာချက်မှာဒုံဒီယာထွက်ပေါ်လာခြင်းမရှိပါဘူးသမ္မတဒေါ်နယ်ထရမ့်ရဲ့ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်သတ်မှတ်လိုက်တဲ့ဆုံးဖြတ်ချက်ကလွှမ်းမိုးသွားခဲ့ပုံရတယ်လို့ဆိုပါတယ်ခင်ဗျာ
အီရတ်နိုင်ငံကကိုပိုင်ဥချွတ်ခွင့်ရဒီခတ်နယ်မြေတွင်ကလက်ရှိအနာရပါတီရုံးတွေကိုဆန္ဒပြသူတွေကနေတော့ကမီးတွေရှို့ခဲ့ကြပါတယ်လာဇာတွေမပေးတဲ့ကိစ္စနဲ့အကျင့်ပြစ်ချဆားတယ်ဆိုတဲ့တန်တရားတွေနဲ့ဆန္ဒပြသူတွေဒေါသထွက်နေကြတာပါအီရတ်နိုင်ငံမြောက်ပိုင်းဆူလာမနီးယားမြို့ကဒီ Kurdish Democrat Party ရုံးတွေကိုမိတွေရှုတ်ခဲ့တာဖြစ်ပြီးတော့ဒီပါတီကိုနှုတ်ထွက်ပေးဖို့လဲဆန္ဒပြသူတွေကတောင်းဆိုနေကြပါတယ်ဆန္ဒပြမှုတွေနဲ့ဒီပါတီရုံးတွေကိုမိရှုတ်မှုတွေကခတ်ဒေတာမှာကြဲကြဲပြက်ပြက်ဖြစ်ပွားနေတယ်လို့လဲ VOA သတင်းတောက်တွေကဆိုပါတယ်ကျောင်းဆရာဆရာမတွေနဲ့တခြားရပ်ဖက်မူရန်တွေကိုလာစားမပေးဘဲဖြစ်နေတာကြောင့်ဒေတာတွင်မှာမကြည်မနှက်တွေဖြစ်နေကြတာပါအခြေခံဝန်ဆောင်မှုတွေလည်းအပြည့်အဝမရတဲ့အပြင်အကျင့်ပြက်ချဆားမှုတွေဒီလည်းရှိနေတယ်ဆိုတော့တန်မြရတွေကလည်းအများပြရှိနေကြတယ်လို့ဆိုပါတယ်ဒေတာတွင်ကအစိုးရပြုတ်ကြတဲ့အထိဆန္ဒပြမှုတွေဟာဆက်ပြီးတော့ရှိနေလေဦးမယ်လို့လည်း VOA ခတ်ဌာနကနေပြောပါတယ်ခင်ဗျာ
UAV ဗီကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1500တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဖျူရီအမေရိကန်တန်ကအင်္ဂါနေ့မနေ့ဖက်နိုင်ငံတကာသတင်းတွေဆက်လက်ကြီးညာနေပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကနိုင်ငံသားကြီးအတွင်းဝင်နေဒကာမြို့မှာဒီကနေ့အင်္ဂါနေ့မှာတွေ့ဆုံပြီးတော့ပူးတွဲလုပ်ငန်းအဖွဲ့ဖွဲ့စည်းနိုင်ရေးအတွက်အပြစ်ဒဏ်ဆွေးနွေးမှုတွေနဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ပို့ရေးအဆင်ပြေချမှုစီရေးနဲ့ဆိုင်တဲ့ကိစ္စရပ်တွေကိုဆွေးနွေးကြမယ်လို့ဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေရဲ့ပြောကြားချက်ကိုကူးကပြီးတော့ဘင်္ဂလားဒေ့ရှ်မီဒီယာတွေမှာဖော်ပြထားပါတယ်ဒီဆွေးနွေးမှုကနိုဝင်ဘာ23ရက်နေ့ကဒုက္ခသည်တွေပြန်ပို့ရေးနှစ်နိုင်ငံသဘောတူညီမှုရရှိခဲ့ပြီးတဲ့နောက်နှစ်လအတွင်းပြန်ပို့ပြီးအစီအစဉ်တွေကိုစတင်အကောင့်ထည့်ဖော်ဖို့အတွက်နောက်ဆက်တွဲပြုလုပ်တဲ့အစီအွေလည်းဖြစ်ပါတယ်ဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်မြန်မာနိုင်ငံသားကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူဟာဒက္ကာမြို့မှာရောက်ရှိနေပြီလို့ဆိုပါတယ်ဒုက္ခသည်တွေနေရပြန်ပို့တဲ့နေရာမှာလုံခြုံစိတ်ချမှုရှိပြီးတော့သူတို့သဘောနဲ့သူတို့ပြန်လာမျိုးဖြစ်တဲ့အကြောင်းနိုင်ငံတကာအသံဝင်ကပြောဆိုနေတာပါအစိုးရအဲ့ဒီနေရာမှာဒီကနေ့မနေ့၈နာရီမှာကျင်းပမဲ့အစည်းအဝေးကိုတော့ဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးဌာနရဲ့အတွင်းဝင် MD ရှာဟီဒူဟာကီကဥဆောင်ကျင်းပတော့မှာဖြစ်တယ်လို့ဆိုပါတယ်ဒုက္ခသည်တွေနေရပြန်ပူရေးဆိုင်ရာလုပ်ငန်းစဉ်တွေကိုနှစ်နိုင်ငံနိုင်ငံသားကြီးဌာနအတွင်းဝင်တွေကဥဆောင်တော့မှာဖြစ်ပြီးသူတို့အောက်မှာတက်ဆိုင်ရာဝန်ကြီးဌာနတွေကပူးပေါင်းပါဝင်မှုအတွက်ဘင်္ဂလားဒေ့ရှ်ဘက်ကအဆိုပြုတင်သွင်းထားတယ်လို့လည်းဆိုပါတယ်ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာတကြော့ပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဒုက္ခသည်6သိန်းခွဲကျော်ထွက်ပြေးခဲ့ကြပြီးတော့အဲ့ဒီမတိုင်ခင်ကဘင်္ဂလားဒေ့ရှ်ကိုရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်အရေးတွက်ဟာ၄သိန်းဝန်းကျင်ရှိတယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကသတင်းနေမှာဖော်ပြထားပါတယ်
။အိန္ဒိယဝန်ကြီးချုပ်နရိန္ဒရာမိုဒီရဲ့ပြည်နယ်ဂူဂျရတ်မှာကျင်းပတဲ့ပြည်နယ်ရွေးကောက်ပွဲတွေမှာတိုက်ခန့်ပါတီဘက်ကပြင်းထန်တဲ့စိန်ခေါ်မှုတွေရှိခဲ့ပေမဲ့ဝန်ကြီးချုပ်ရဲ့လက်ရှိအာဏာရပါတီကပဲအာဏာကိုဆက်လက်ထိန်းချုပ်ထားနိုင်မယ်လားလာတွေဖြစ်နေပါတယ်။တင်းနာနေကတော့နယူးဒေလီမြို့မှာရှိတဲ့ပါတီဌာနချုပ်မှာရွေးကောက်ပွဲအောင်ပွဲခံခဲ့ကြပါတယ်။ပြည်နယ်လွှတ်တော်အမတ်နေရာစုစုပေါင်း182နေရာရှိတဲ့အထက်မှာဝန်ကြီးချုပ်မိုဒီရဲ့ဟိန္ဒူမျိုးသားရေးပါတီ BJP ကအသာစီးရနေကြောင်းရွေးကောက်ပွဲကော်မရှင်ရဲ့မဲရလက်တီမှာဖော်ပြနေပါတယ်။အဓိကတိုက်ခိုက်ပါတီဖြစ်တဲ့ Congress Party အနေနဲ့ရွေးကောက်ပွဲမှာရှုံးနေခဲ့ပေမဲ့လည်းတဖြည်းဖြည်းအားပြန်ကောင်းလာနေတဲ့လက္ခဏာကိုတော့တွေ့ရပါတယ်။မ Mazagin Jimba Wishida Chapi and Yuka Bore in the Tonsa Kogunema Jimba Wishida Twidwe Yuka Bore Dwe Leshi Anaya BJB Party Dwe Daikan Congra Party Ha Apia Mutku Pit Trouble Again Shidelo India Nanga Kekadiga Tonta Pioso Nijavale Kwalundu India Unijo Han Rajiv Gandhi Ne Congra Party Chike Pit Nit Danja Darwin Tasong Sunia Gandhi Ruya Tapitu Rahu Gandhi Party Chike Pit Yuichet Dinola Bida Nabai Congrat party in it, Ledamaye, Lolame Petana, Lumuan Samu Longan in it, Concord Senego, Uza Pavido, Sion Lonsol and Najau, Party Poma, Seven Zamuri, the Panty and Abido, Chitwalan it
over. Chile de Pimuri, Julong it at the Pedan, seeing Chama Cantaya Pide, Cambodia, Lumurigo, Nangangani, Nintoma, Sisimo, California, Pine, Kia, and Diayogani, Yai Sanga Le Pare, Mazi Locide, Cambodia, Lumio Drigo. Tenina Nima, Cambodia Nangu, Pian Pubu, Kanausi Zentare, Jang Tiayuno, Madanima, Tushia, Vare, Turuteka, Miazuha, Cambodia Nangaye, Pimpa, Dukades Kanima, Mupua, Chibi, Kajabido, Truya, Mibariha, Kamani, Suya, Yiman, Nese Mujo, Trepila, Jadu, the Chipare, the Choso in Cambodia Nanga, Twin, Chidong, Chagabudri, Mohopulu, Shini, Sauga, Piovare, Kalidoka, the Pin, American Bidanzu, Trepila, Jadu, the Lepipare, Tapi macam tu ha, beruang mah Amerika nengah dapat sih kayu tajamyo mesti kebawa.
Amerika di lalu nampak pun Washington pina mula siete mah Amtrak sih dia tanya tahu. Jatuhlah awak sih dia, wepi lama bagu tena ni dongah lancar pujat dalu. Lumia piati sungtua lelu pina suar tawon sih duri kah piawale. Jatuh leh duri di wepi lama iFi bagu pujat dalu mingguan ha cawmai pun kau nai mingguan pujang PSKI ya si. ไอ้ทรอยอ่ะก็ตะนอกดิกูเปล่าบาดะเตซงดูเนี่ยเปียชื่อเลยส่วนแม้ละตลอดตีอ่ะแหละฉินนี่เนี่ยเตซงดูเนี่ยยะถาบ่มาปาราดูดิตาဖြစ်ပြီးတော့အောက်ကဝေဘေးလမ်းပေါ်မှာတောလာနေတဲ့မော်တော်ယာဉ်တွေကလူတွေမပါဘူးလို့ဆိုပါတယ်ထိကရတန်ရသူ
ဒါကတော့ဥဆက်မွေးနဲ့ကိုကြောင်လင်းတို့ကအင်္ဂါနေ့နေ့နဲ့ခင်တဲ့အစီအစဉ်ကိုတင်ဆက်ခဲ့တာပါရှင်အခုတော့သတင်းလွှာတွေကိုနားဆင်ရမှာပါ 2018年ပြည်ရင်းငြိမ်းချမ်းရေးလူထုသဘောထားတွေရယူမယ်နိုင်ငံရေးအဆင့်ဆွေးနွေးပွဲတွေအောင်မြင်ခြင်းပနိုင်ရေးအပါအဝင်အပြည့်ရဲ့အဖွဲ့ရှစ်ဖွဲ့စလုံးကသဘောတူခဲ့တဲ့ဆုံးဖြတ်ချက်တွေကိုထိုင်းနိုင်ငံချင်းမိုင်မှာ၅ရက်တာကျင်းပခဲ့တဲ့အစည်းအဝေးပြီးသတင်းထုတ်ပြန်ခဲ့ပါတယ်မတ်စုမုံကအပြည့်စုံကိုပြောပြမှာပါရှင်ဟုတ်ပါတယ် လာမယ့်ဇန်နဝါရီလ9ဆုံးသတင်းပတ်ထဲကျင်းပဖို့စီစဉ်ထားတဲ့တတိယအကြိမ်နှစ်ဆက်တည့်ရာစုပင်လုံးညီလာခံကျင်းပနိုင်ရေးနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ကိုယ်တိုင်ဦးဆောင်တဲ့ပြည်ထောင်စုညီညာရေးညီလာခံကျင်းပနိုင်ရေးကော်မတီအဖွဲ့တွေနောက်
ဒီအဓိကကတော့လာမယ့်23ရာစုပင်လို့ဒီတတိယအစည်းအဝေးမှာကျွန်တော်တို့ကဒီနိုင်ငံရေးကဏ္ဍနဲ့အလုံခြုံရေးကဏ္ဍကိုအဓိကထားပြီးတော့ဆွေးနွေးမယ်ဆိုပြီးတော့ဆုံးဖြတ်ထားတာပါအဲ့ဒါကိုလည်းဒီ UPDJC တို့ GIGM တို့ကလည်းအတိအမှတ်ပြုပြီးသားဖြစ်ပါတယ်အဲ့ဒီဖြစ်တဲ့အတွက်ဒီအဓိကကဏ္ဍနှစ်ခုကိုဦးစားပေးပြီးတော့ဒီအလုပ်သဘောရောတရားဝင်ရောဗောလေပါဝင်ဆွေးနွေးနိုင်မယ်လူတွေရ
ဆွနွေးနိုင်မဲ့ဒီချိုတင်ပြင်ဆင်တဲ့ဟာလည်းပါပါတယ်အဲ့ဒါတွေကိုပြင်ဆင်ပြီးတော့ကျွန်တော်တို့ဒီ line ဒီပုံရပ်တည်ပြီးတော့ကျွန်တော်တို့ဆွနွေးဝဲတဲ့ဆက်ဝင်ပါဆိုပြီးတော့အစည်းအဝေးရနေပြီးတော့အတည်ပြုပေးလိုက်တဲ့သဘောပါပဲ
အပြည့်ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့တွေရဲ့တက်ဆိုင်တဲ့အဖွဲ့အစည်းတွေနဲ့လူမျိုးလိုက်ကျင်းပနေတဲ့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲတွေအအောင်မြင်မြင်ကျင်းပနိုင်ရေးအပါအဝင်လူမှုဆန္ဒသဘောထားတွေရယူသွားဖို့ကိစ္စနဲ့ပတ်သက်လို့လည်းဗိုလ်မှူးကြီးခိုးကကအခုလိုရှင်းပြပါတယ
်လက်မှတ်ထိုးထားတဲ့အဖွဲ့တွေရဲ့ပမာချက်အရဆိုရင်ကျွန်တော်တို့ဒီ RCSF ပေါ်လေရှမ်းကတော့အခုအလုပ်ဖို့ပြင်နေပါပြီလုပ်လဲလောက်စားလုပ်နေပါပြီနော်လင်းခေးမှာပြင်ဆင်မှုတွေလုပ်နေတယ်အချို့ညီနိုင်ပွဲတွေလည်းတချို့မူဆယ်တော့ကျွန်တော်တို့linkage တော့မလုပ်နေပါလားဘိုးဘော်ရခိုင်ကတော့မလွယ်သေးဘူးဘယ်ရှူတော့ကပဲကြီးကြီးမလွယ်သေးတော့ရခိုင်ကတော့အမျိုးသားဖြစ်နိုင်ဆွေးနွေးပွဲအတွက်ကတော့တို့နည်းနည်းစောင့်အောင်ဒါပေမဲ့ FSS ကတော့ဒီဇန်နဝါရီလထဲမှာအပီစီလုပ်နိုင်မယ့်အခြေအနေရှိကောင်းရှိပါလားအငင်းပွားဖို့အိမ်မရှိဘဲနဲ့ဒီဆွေးနွေးချက်တွေကိုဆက်သုံးနိုင်တာကဒီလုံခြုံရေးကဏ္ဍလွယ်လို့ပါလေကဏ္ဍအလုံးကတော့ဒီအစင်ချောပါလေကြည်ရတာတော့အရင်ကဆိုနေပြီးသားလုံခြုံရေးကဏ္ဍတစ်ခုကတော့လွန်ခဲ့တဲ့ဒုတိယအကြိမ်လုံးကသူသဘောတူချက်မရတဲ့ခါကျတော့လုံခြုံရေးကဏ္ဍတစ်ခုကိုတော့ကျွန်တော်တို့ကအလွတ်သဘောစပင်ဆင်းနေပြီးတော့ညှိရမယ်သဘောတော့ရှိပါဒါကြောင့်အလွတ်သဘောတွေ့ပြီးရင်းနှီးမှုရယုံကြည်မှုရပါလေဆိုနေတိုင်ပင်ရင်တော့လုံခြုံရေးကဏ္ဍမှာနည်းနည်းလေးပြစ်ဆို့နေတဲ့ကြံပနာလေးတွေဟုတ်လားအခက်အခဲလေးတွေကိုကျော်လွှားနိုင်မယ်ဆိုတော့ယူဆတာပါဗျာ
အပြည့်ရဲ့အဖွဲ့ချစ်ဖွဲ့အနေနဲ့ကတော့ NCA လမ်းကြောင်းတိုင်းနိုင်ငံရေးဆွေးနွေးပွဲတွေရှေ့ဆက်သွားဖို့ပြင်ဆင်နေပြီးအပြည့်မရသေးတဲ့အဖွဲ့တွေကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်လာနိုင်ရေးအစိုးရနဲ့လက်ရှိဆွေးနွေးနေကြဆဲဖြစ်တယ်လို့ပြောပြပါဗျ။အရင်သမရဦးသိန်းစိတ်အစိုးရလက်ထက်တုန်းကတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့ချစ်ဖွဲ့နဲ့လက်မှတ်ရေးထိုးနိုင်ခဲ့တာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရလက်ထက်မှာတော့27ရာစုပင်လုံးကြီးလာကန်ခေါ်ယူပြီးတစိုင်းပြည်လုံးတိုင်းတာနဲ့ငြိမ်းချမ်းရေးပေါ်ဆောင်နိုင်မှုစ조사ခဲ့တာအခုဆိုရင်တတိယအကြိမ်ကြီးလာကန်အထိကျင်းပနိုင်ခဲ့ပြီဖြစ်ပါတယ်ရှင်
။မဆုမမရှင်အခုတော့ထိုင်းနိုင်ငံမှာဖမ်းဆီးရမိခဲ့တဲ့စိတ်ကြွဆေးပြားတွေနဲ့ပတ်သက်လို့ပြောပြမှာပါ။ထိုင်းနိုင်ငံနုံထဘူရီပြည်နယ်ခရိုင်တွင်းကနေအိမ်တစ်လုံးမှာဒီဇင်ဘာလ15ရက်နေ့ကဖမ်းဆီးမိခဲ့တဲ့စိတ်ကြွဆေး5တန်းကျော် ICE မူရစ်ဆေးကီလို120ဟာမြန်မာနိုင်ငံဝကိုးကန်ဒေတာကနေတဲဆောင်လာတာလို့ယူဆရတဲ့အကြောင်းထိုင်းရဲကျုပ်ကပြောပါတယ်။ဘလို့ကြောင့်အခုလိုပြောနိုင်ရတယ်လဲဆိုတာကိုတော့ထိုင်းချေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်။ထိုင်းနိုင်ငံနွန်ထဘူရီခရိုင်တွင်းမှာဒီရက်ပိုင်းတွင်းမှာပဲစိတ်ကြွဆေးတွေ၅သန်းခွဲနီးပါးလောက်ကိုဖမ်းဆီးမိခဲ့တာကြောင့်ဒီဇင်ဘာလအတွင်းစိတ်ကြွဆေးဖမ်းဆီးမှုတွေဟာတခြားနှစ်တွေတည်းစာရင်စံချိန်တင်ဖမ်းဆီးနိုင်ခဲ့တယ်ဆိုပြီးထိုင်းအနာဘိုင်းကပြောဆိုနေတာပါ။ဒီဇင်ဘာလအတွင်းမှာစိတ်ကြွဆေးပေါင်း30လောက်ထိုင်းနိုင်ငံအတွင်းမှာဖမ်းဆီးမိနေတာဖြစ်ပါတယ်။အခုလိုဖမ်းဆီးမှုတိုင်းမှာနေဆက်အင်းနီနာချင်းနိုင်ငံတွေကနေဝင်ရောက်လာတာဖြစ်တယ်ဆိုပြီးထိုင်းနိုင်ငံဘက်ကပြောဆိုလေးရှိတာပါ။အခုနွန်ထဘူရီခရိုင်မှာဖမ်းဆီးမိခဲ့တဲ့စိတ်ကြွဆေးပေါင်း5သန်း4သိန်းဟာမြန်မာနိုင်ငံရှမ်းပြည်နယ်ဝဒေသဘက်ကလာတယ်ဆိုပြီးပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံဘက်ကပြောဆိုမှုတွေနဲ့ပတ်သက်လို့ရှမ်းသတင်းစီရဲ့အယ်ဒီတာဦးဆိုင်မင်းကလည်းရန်ပီနယ်အတွင်းကမူရစ်စေဝါရီနဲ့ပတ်သက်လို့လေလာစောင့်ကြည့်သူတွေကလည်းထိုင်းထဲမှာထုတ်လုပ်တယ်လို့မယူဆကြောင်းနဲ့အလားတူသုံးသပ်မှုမျိုးတွေရှိတယ်ဆိုပြီးပြောဆိုသွားပါတယ်
။ကျွန်တော်တို့ဒီမူရစ်စေဝါစောင့်ကြည့်လေလာရဲ့ဖိုက်နေနဲ့ကြည့်တာကတော့အများအဖြစ်လေဒီထိုင်းထဲမှာထုတ်လုပ်နိုင်တဲ့အလားအလာနေရာကရှိတယ်လို့ကျွန်တော်တို့တခါမှမကြားမိဘူး။အများအဖြစ်တော့ဒီမူရစ်စေဝါထုတ်လုပ်တာကတော့ရှမ်းပြည်ထဲမှာလို့ကြားသိရတယ်လေအရင်ကလည်းသူတို့ကဗီဒီယိုစစ်တပ်ဖွဲ့လာဟုဗီဒီယိုစစ်တပ်ဖွဲ့တွေနောက်ပြီးတော့မှဒီဝါတပ်ဖွဲ့တွေလို့ပြောဆိုကြတယ်ဥမာဒီနေဆာနေချာရေးကော်မတီမှလည်းဒီဝါတပ်စခန်းတွေမူရစေဝါထုတ်လုပ်နေတယ်ဆိုပြီးတော့မှဆွဆဲပြီးမှတပ်စခန်းကခုဆုတ်ပေးဖို့ထိုင်းဘက်ကတောင်းဆိုတာ
ဒီအပိုင်းအတွင်းမှာပဲရှင်းရိုင်ခရိုင်တွင်းမှာစိတ်ကြွစီတသိန်း5000ကျော်ကိုတည်ဆောင်လာတဲ့သူတွေထဲမှာမြန်မာနိုင်ငံသား2ဦးပါဝင်ကြောင်းထိုင်းသတင်းတွေမှာဖော်ပြခဲ့သလိုထိုင်းမြန်မာနယ်စပ်ရှမ်းပြည်နယ်အနီးရှင်းရိုင်မြို့နယ်အတွင်းမှာမူရစ်စေဝါတည်ဆောင်လာတဲ့လက်နက်ကိုင်အုပ်စုတွေနဲ့ထိုင်းစစ်တပ်တို့ဒီဇင်ဘာလ10ရက်နေ့မနက်ပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့ပြီးစိတ်ကြွစီတည်ဆောင်လာသူ5ဦးသေဆုံးခဲ့သလိုစိတ်ကြွစီတသန်း6သိန်းဖမ်းဆီးမိခဲ့တယ်ဆိုပြီးထိုင်းအနာပိုင်းတွေကသတင်းထုတ်ပြန်ခဲ့ပါတယ်တခြားသူတွေကတော့နေဆက်ကနေလွတ်မြောက်သွားတယ်ဆိုပြီးပြောဆိုခဲ့ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့မှာလည်းပြီးခဲ့တဲ့ရက်ကပဲစိတ်ကြွစီ10,500နဲ့ဘိန်းလူတွေဖမ်းဆီးမိခဲ့ကြောင်းဒီစိတ်ကြွစီတွေဟာရ ဒီနေ့ကတော့ဒီငွေရေးဆေးဘာဆိုင်ကြီးလှည့်လာရေးဖိုင်နေတဲ့ကြည်တာဒီမှာချရန်ခရိုင်နေကိုဖျက်ကျော်ပြီးအင်းဒီနာချင်းနိုင်ငံတွေကလာတဲ့စိတ်ကြွစီးတွေဖြစ်ကြောင်းထိုင်းရဲ့အုပ်ဆောင်နဲ့ထိုင်းရဲ့တပ်ဖွဲ့ကဒီဇင်ဘာလ၄ရက်နေ့တုန်းကလည်းဘန်ကောက်မြို့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်ရှင်
ရှိပါတယ်နိုင်ငံတော်လှုပ်ချက်ဥပဒေဖောက်ပြမှုစွဲချက်နဲ့ရိုက်တာသတင်းတောင်နှစ်ဦးဖမ်းဆီးခံရတဲ့ပေါ်မှာမြန်မာစိုးရအာဏာပိုင်တွေကိုပြည်တွင်းပြည်ပသတင်းမီဒီယာဖွဲ့စည်းတွေရောနိုင်ငံတကာကပါဝေဖန်နေကြပါတယ်သတင်းမီဒီယာတွေလွတ်လပ်ခွင့်ရှိဖို့လိုသလိုပဲ Rise to Information အစိုးရရဲ့သတင်းချက်လက်တွေအများပြည်သူရရှိခွင့်သိရှိခွင့်ဟာလဲအစိုးရရဲ့ပွင့်လင်းမြင့်တာမှုနဲ့တောင်းခံမှုပေါ်စောင့်ကြည့်နိုင်တဲ့ဒီမိုကရေစီလူ့အဖွဲ့အစည်းအတွက်လိုအပ်ချက်တရားဖြစ်ပါတယ် ဒါကြောင့်မလို့ပြောင်းလဲနေတဲ့မြန်မာနိုင်ငံမှာRise to Informationဒီအများနဲ့သက်ဆိုင်တဲ့အချက်လက်တွေကိုသိရှိခွင့်ရရှိခွင့်ပေါ်အာဏာပိုင်တွေဘက်ကဘယ်လောက်ထိလေးစားလိုက်နာမှုရှိပါလဲဒီကြောင့်လာမယ့်အင်္ဂါနေ့ည10:00လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမိများလူတွေသွားရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးဖို့ထားမယ်ဆိုရင် ဒီ2392 3000 9998ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voenews.com
ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများများမဲ့တော်ရရှင်တွေကိုကျေးဇူးပါတယ်။ဒီကနေ့ညအစီအစဉ်မှာတင်ဆက်မဲ့ဒါရိုက်လေးလိုင်းမှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေ။ဒီဇင်ဘာလ 17ရက်နေ့ဟာဆိုရင်နိုင်ငံတကာရွှေပြောင်းအခြေချသူများနေ့အဖြစ်ကုလသမဂ္ဂကသတ်မှတ်ထားတဲ့နေ့ပါ။အဲ့ဒီနေ့မှာတနေရာကနေတနေရာကို တနိုင်ငံကနေအခြားတနိုင်ငံကိုရွှေပြောင်းနေကြတဲ့တန်းတဲ့ချီတဲ့ကလေးငယ်တွေအတွက်လုံခြုံစိတ်ချရပြီးကောင်းကောင်းမွန်မွန်နဲ့ရွှေပြောင်းနိုင်ရေးကိုကမ္ဘာနိုင်ငံတွေကတည်တည်ချာချာဝိုင်းပြီးလှုပ်ဆောင်ပေးကြဖို့ UNICEF ကုလသမဂ္ဂကလေးများရန်ကုန်ရန်ပုံငွေအဖွဲ့ကတိုက်တွန်းတောင်းဆိုလိုက်ပါတယ်။ဒီအကြောင်းဂျနီဗာကနေ VOA သတင်းတောက် Lisa Shalai သတင်းပေးပို့ထားတာကိုကိုကျော်အောင်လွင်ကဆက်ပြီးပြောပြမှာပါရှင်။
ကမ္ဘာတစ်ပေါ်မှာကလေးငယ်ပေါင်း350,000ကပုံမှန်ကောင်းမွန်တဲ့ဘဝမှာနေထိုင်နိုင်မှုရွှေ့ပြောင်းသွားလာနေကြရတယ်လို့ UNICEF လို့ခေါ်တဲ့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ကအစီရင်ခံစာထုတ်ပြန်ပါတယ်။ကလေးငယ်တော်များများကမိသားစုတွေနဲ့အတူလုံခြုံစိတ်ချရတဲ့အခြေအနေတွေနဲ့ရွှေ့ပြောင်းနေကြတဲ့ဆိုပေမဲ့တန်းနဲ့ချီတဲ့တခြားကလေးငယ်တွေကတော့ကိုယ့်ရဲ့သဘောတိုင်လည်းမဟုတ်လုံခြုံစိတ်ချရတဲ့အခြေအနေတွေနဲ့လည်းမဟုတ်ပဲရွှေ့ပြောင်းနေကြရတယ်လို့ UNICEF ဖွဲ့ကပြောပါတယ်။ပြည်ပကတွေကကလေးငယ်ဥယျာဉ်26တန်းလောက်ကိုအိုးပြစ်အိမ်ပြစ်နဲ့ အသက်ဆုံးပြီးတော့ထပ်ပြေးကြအောင်လုပ်ခဲ့ကြရတယ်လို့ဆိုပါတယ်။ဒုက္ခသည်တွေဟာလူမောင်ခိုးကူးတဲ့သူတွေ၊လူကုန်ကူးတဲ့သူတွေရဲ့အဆက်အသွယ်တွေနဲ့အနေငယ်ကင်းမယ်လို့မျှော်လင့်ရတဲ့နေရာတွေစီကိုရောက်အောင်သွားနေကြတာတွေလည်းရှိတယ်လို့ဆိုပါတယ်။2019ခုနှစ်ကတော့ရွှေ့ပြောင်းချေချဖို့စူးစမ်းကြတဲ့ကလေးငယ်တွေအတွက်တိတ်ပြီးတော့ဆိုးရွားတဲ့နှစ်တစ်နှစ်ပဲလို့
UNICEF ဖွဲ့ရဲ့ပြောခွင့်ရမျိုးသမီး Sarah Kroger ဆိုပါတယ်။
We've seen some 400 children who have drowned trying to make their way to Europe.
ကလေးငယ် 400 လောက်ကိုကျမတို့တွေ့ခဲ့ရတယ်။ဥရောပကိုသွားဖို့ကြိုးစားကြရင်ယင်းနှစ်သေဆုံးခဲ့ရတဲ့ကလေးငယ်က 400 လောက်ရှိတာပါ။လီဗျားနိုင်ငံကထိန်းသိမ်းရေးစခန်းတွေထဲမှာလည်းကလေးငယ်တွေက 3,200 လောက်ရှိနေတာကိုလည်းကျမတို့တွေ့ခဲ့ရပါတယ်။အဲ့ဒီထဲကကလေးငယ်11,000 လောက်ကဆွေမျိုးမိဘအဖော်တွေမပါကြတဲ့ကလေးငယ်တွေပါ။အဲ့ဒီအဖော်မဲ့ကလေးငယ်တွေက
ဆောင်းရာသီထဲမှာတောင်တွေကိုဖျက်ချော်နေကြတာကိုလည်းကျမတို့တွေ့ခဲ့ပါတယ်။ကျွန်းနေပေါ်မှာတောင်တင်နေတဲ့အဖော်မဲ့ကလေးငယ်တွေကိုလည်းကျမတို့တွေ့ခဲ့ပါတယ်။ရွှေပြောင်းချေချဖို့ကြိုးစားကြတဲ့ကလေးငယ်တွေအများပြားဟာသူတို့ရဲ့အနေအကြီးမတဲ့ခီးစဉ်အတွင်းနေရာနိုင်ငံတွေကိုပြန်ပို့ခံရတာတွေရေနစ်တာတွေနဲ့ဖမ်းဆီးခံရတာတွေကိုကြုံနေရတယ်။ထောင်နဲ့ချီတဲ့ကလေးငယ်တွေဟာ
အလွယ်တုံးစားလောက်ခံခဲ့ရတယ်၊စွန့်စားခဲ့ကြရတယ်၊ကျုံဖြစ်ကိုရောက်ခဲ့ကြရတယ်။တကယ်တော့ဒီကလေးငယ်တွေအတွက်
ဒီလိုဖြစ်တွေကကြုံရမယ့်အရာတွေကြုံတဲ့အရာတွေမဟုတ်ဘူးလို့လဲယူနီဆက်ကုလသမဂ္ဂကလေးများရန်ပုံငွေဖွဲ့ရဲ့ပြောခွင့်ရမျိုးသမီးဆာရာခရိုကဆိုပါတယ်။အဲ့ဒါကြောင့်ရွှေပြောင်းချေချနေတဲ့သူတွေအတွက်လူသားချင်းစာနာမှုဆိုင်ရာပြည်ဝင်ခွင့်ဗီဇာလိုကျောင်းဗီဇာလိုလုံခြုံစိတ်ချရပြီးတရားဝင်မဲ့လမ်းကြောင်းတွေကိုနိုင်ငံတွေကဖန်တီးပေးတဲ့နယ်လို့လဲဆာရာခရိုကတိုက်တွန်းပါတယ်။ တရားဥပဒေလမ်းကြောင်းတွေအရသူတို့ကိုအကူအညီပေးတာမျိုးတွေလှုပ်ဆောင်ကြဖို့ကိုလည်း UNICEF လို့ခေါ်တဲ့ကုလသမဂ္ဂကလေးများရံမုံငွေအဖွဲ့ကနိုင်ငံတကာရွှေ့ပြောင်းခြေချသူများနေ့မှာကမ္ဘာနိုင်ငံတွေကိုတိုက်တွန်းတောင်းဆိုလိုက်ပါတယ်
ကိုကြောင်လင်းပြပြသွားတာပါအခုတော့ ခရစ်မတ်ကာလတချင်းလက်ဆောင်ထုံးလွှင့်တဲ့အစီအစဉ်အလှည့်ရောက်လာပါပြီ။ဒီကနေ့မနေ့အတွက်တော့စလင်းတင်ယွန်းရဲ့ Happy Christmas တချင်းကိုနားဆင်ရမှာပါရှင်။ And what have you done? Another year over. A new one just begun.And so this is Christmas. I hope you have fun. The near and the dear ones, the old and the young. A very merry Christmas and a happy new year.VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့အင်္ဂါနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်နေပါတယ်လိုင်းဒိုမီတာ32 40 50လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်အပတ်စဉ်ကဏ္ဍတွေထုတ်လွှင့်တဲ့အခါမှာတော့
ကျွန်တော်တို့ကဘာဖြစ်နေလဲဆိုတော့လွန်ခဲ့တဲ့နှစ်အများမျိုးကဒီကဏ္ဍနှလုံးနဲ့တက်တဲ့စီးပွားရေးdouble digit growth ဆိုလေ30ကျော်သွားရင်ကဏ္ဍနှလုံးပဲအဲ့ဒါလေးကိုကျွန်တော်တို့ကတော်တော်ဦးစားပေးတယ်ကျွန်တော်တို့ဒီတရုတ
်ဒါကတော့လက်ရှိမြမစီးပွားရေးအခြေအနေနဲ့ပတ်သက်လို့မကြသေးခင်ကကျင်းပခဲ့တဲ့ UMFCCI ညီလာခံမှာစာရင်းတင်သွင်းခဲ့တဲ့စီးပွားရေးပညာရှင်ဒေါက်တာဦးမြင့်ရဲ့သုံးသပ်ချက်တွေနဲ့ပတ်သက်လို့ဒီတစ်ပတ်စီးပွားရေးကဏ္ဍမှာကောက်နှုတ်တင်ပြပေးဖို့ရှိပါတယ်ရှင်အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအပေါ်မပြတ်ဦးဆက်မိုးဝေကတင်ပြမှာပါရှင
်ဒုက္ခသည်ရေဘင်္ဂလားဒေ့ရှ်နဲ့မြန်မာသဘောတူညီမှုရပြီးတဲ့နောက်ပိုင်းမြန်မာဘက်ကရိုဟင်ဂျာတွေနေထိုင်တဲ့ကျေးရွာတွေကိုမီးတင်ရှို့မှုတွေရှိခဲ့တယ်လို့လူခွင့်ရေးအဖွဲ့တွေကပြောကြောင်း The Guardian Online သတင်းစင်မှာမိုက်ကယ်ဆာဖီရေးသားထားတဲ့သတင်းဆောင်ပါးကိုဖတ်ရှုရပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတဲ့တိတ်နေချီတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားသဘောတူလက်မှတ်ရေးထိုးခဲ့ပြီးတဲ့နောက်ပိုင်းဒါဇင်နဲ့ချီတဲ့ရိုဟင်ဂျာကျေးရွာတွေကိုမြန်မာဘက်ကမီးရှို့ပစ်ခဲ့တဲ့အကြောင်းဂျိုဒုဓာတ်ပုံတွေရတွေ့ရှိရတယ်လို့ HRW လူခွင့်ရေးအဖွဲ့ကြီးကပြောပါတယ်။ဒီဇင်ဘာလ2ရက်နေ့မှာနောက်ဆုံးတွေ့ရတဲ့အထောက်အထားတွေကမြန်မာအစိုးရကပြောနေတဲ့အကြမ်းဖက်မှုတွေဖြစ်ရခြင်းရဲ့အကြောင်းရင်းနဲ့ရိုဟင်ဂျာတွေမြန်မာနိုင်ငံကိုလုံးညုံစိတ်ချစွာပြန်နိုင်ကြစေရပါမယ်ဆိုတဲ့အချက်တွေကိုစမ်းကြည့်မဲ့ဖြစ်နေတယ်လို့လူခွင့်ရေးအဖွဲ့ကြီးကပြောပါတယ်။ပြီးခဲ့တဲ့၄လကြာကာလအတွင်းမြန်မာနိုင်ငံကနေထွက်ပြေးသွားကြတဲ့ဒုက္ခသည်6သိန်းခွဲကျော်တွေကတချို့ကိုပြန်ပြီးတော့လက်ခံပါမယ်လို့နှစ်နိုင်ငံကြားသဘောတူညီချက်ကိုနိုဝင်ဘာလ23ရက်နေ့ကလက်မှတ်ရေးထိုးခဲ့ကြတာပါ။မြန်မာစစ်သားတွေရဲတွေနဲ့ပြည်သူစစ်တွေကရာနဲ့ချီတဲ့ကြေးရွာတွေကိုမီးတင်ရှို့ခဲ့ကြတယ်။အမျိုးသမီးတွေနဲ့ကလေးတွေကိုအုပ်စုဖွဲ့အာဏာပြုကျင့်တာတွေတပ်ဖြတ်မှုတွေရှိခဲ့တာကြောင့်အမေရိကန်ပြည်ထောင်စုကလူမျိုးစုလိုက်ရှင်းလင်းမှုတွေပြုလုပ်နေတယ်လို့ပြောဆိုထားတာပါမြန်မာဘက်ကတော့အကြမ်းဖက်မှုတွေဟာရိုဟင်ဂျာလက်နက်ကိုင်အဖွဲ့တွေကြောင့်ဖြစ်ရတာပါလို့ပြောဆိုထားပါတယ်နိုင်ငံသဘောတူညီချက်အရဒုက္ခသည်တွေကိုလာမယ့်ဇန်နဝါရီလအတွင်းပထမအတုပ်ဖြစ်စတင်ပြီးတော့ပြန်လည်လက်ခံမှုစီစဉ်ထားပါတယ်ဂျိုရုဓာတ်ပုံတွေအရရွာပေါင်း40လောက်ကိုမီးရှို့ဖျက်ဆီးမှုတွေဟာပြီးခဲ့တဲ့အောက်တိုဘာလနဲ့နိုဝင်ဘာလတွေအတွင်းမှာဖြစ်ပွားခဲ့တာဖြစ်တာကြောင့်အခုအချိန်မှာရိုဟင်ဂျာဒုက္ခသည်တွေလုံခြုံစိတ်ချစွာပြန်ကြဖို့ရည်ဟာမဖြစ်နိုင်သေးဘူးလို့လည်းထောက်ပြနေကြပါတယ်ရိုဟင်ဂျာကျေးရွာတွေကိုမီးရှို့ဖျက်ဆီးမှုတွေဖြစ်နေတဲ့ဆိုတဲ့ဂျိုရုဓာတ်ပုံတွေကိုမြန်မာစစ်တပ်ဖက်ကတော့ညှင်းဆိုပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲမှာတော့နေစည်းမချဆရာဝန်များအဖွဲ့ကဩဂုတ်လနှောင်းပိုင်းစစ်စင်ရေးတွေဖြစ်ပွားခဲ့ပြီးတဲ့နောက်ကလေးငယ်ပေါင်း900လောက်အပါအဝင်ရိုဟင်ဂျာ6,900လောက်အနည်းဆုံးတေဆုံးသွားခဲ့ကြတယ်လို့ခမန်းထားတဲ့အကြောင်းရေးသားထားပါတယ်ဆက်လက်ပြီးတော့တင်ပြပေးမှာကတော့ presstv.com online မှာဖော်ပြထားတဲ့လူမျိုးတုံးတပ်ဖြတ်မှုနဲ့မြန်မာခေါင်းဆောင်တွေကိုတရားရုံးမှာစွဲချက်တင်နိုင်ကြောင်းကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးကပြောဆိုတယ်လို့ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်ရိုဟင်ဂျာမွတ်စလင်တွေပေါ်ကြောက်မဲ့ဖွဲ့ရာရာဇဝတ်မှုတွေကျူးလွန်နေတဲ့ဖြစ်ရပ်ရဲ့နောက်ွယ်ကလူတွေကိုတရားဥပဒေအရရေးယူအပြစ်ပေးတင်တယ်လို့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးကပြောဆိုလိုက်ပါတယ်ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးဇာယစ်ရိုက်အယ်ဟူစင်ကသူ့အနေနဲ့မြန်မာခေါင်းဆောင်တွေနဲ့စစ်တပ်ကိုရခိုင်ပြည်နယ်အတွင်းလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့စွဲချက်နဲ့အနာဂတ်မှာတရားရုံးတင်ဖို့ဖြစ်နိုင်တဲ့ဆိုတဲ့အချက်ကိုဆက်လက်ပြီးတော့ယုံကြည်နေရရှိတဲ့အကြောင်းပြောဆိုလိုက်ပါတယ်ဩဂုတ်လ25ရက်နေ့မှာမြန်မာစစ်တပ်ရဲ့ရှေ့တန်းစခန်းတွေကိုလက်နက်ကိုင်တွေကဝင်ရောက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တာကိုအကြောင်းပြုပြီးဗုဒ္ဓဘာသာအများစုရှိတဲ့မြန်မာစစ်တပ်ကရခိုင်ပြည်နယ်အတွင်းကလူနည်းစုမွတ်စလင်တွေကိုတဖက်တပ်ချေမုန်းခဲ့တာဖြစ်တယ်လို့ပြောပါတယ်။ဩဂုတ်လ25ရက်နေ့တောင်ပိုင်းနိုင်ငံကနေထွက်ပြေးသူ6,600ကျော်ရှိပြီးတော့အရင်ကတည်းကထွက်ပြေးနေကြသူတွေနဲ့ပေါင်းလိုက်မယ်ဆိုရင်ဘင်္ဂလားဒေ့ရှ်ကိုရောက်ရှိနေတဲ့လူဝင်များဒုက္ခသည်ပေါင်းဟာ8,900လောက်ရှိနေပြီလို့ဆိုပါတယ်။ဒီချက်ကလူမျိုးတုံးတက်ဖြတ်မှုဖြစ်နေတယ်ဆိုတာကိုပြတ်တနေတာပဲဖြစ်တယ်လို့ပြောခဲ့တဲ့စာသဖြင့်ရေးသားထားပါတယ်ခင်ဗျာ။
ဥစားမိုးဝေပါရှင်အခုလိုကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတ်ချို့ကောက်နှုတ်တင်ပြတဲ့အစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တောက်ကြာနေညနေခင်းအစီအစဉ်မှာကြည့်ရှုအားပေးနိုင်ကြပါတယ်ရှင်အခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကဆက်လက်တင်ဆက်မှာပါရှင်
စ်တွေ့ကျင်ပြမင်း EDM အတုံးကတော့
beating a dead horse
ဆိုတာပဲဖြစ်ပါတယ်ဆာလူမောင်က B E A T I N G beating ကရိုက်တာနှက်တာ A D E A D dead သီတာ H O R S E horse ကမြင်းဆိုတော့စကားပိုက်တစ်ခုလုံးရဲ့လုံးကောက်ဒီပဲကတော့သေနေတဲ့မြင်းကိုရိုက်တဲ့သဘောပါခိုင်းကျင်လို့သေနေတဲ့မြင်းကိုရိုက်နှက်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမယ်သေးနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုပ်လို့ရှိရင်ဘာမှကိုယ့်အတွက်ရလတ်မဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာလဲချွေးပါဆောင်းတီးသေးသေးရေသွန်းဆိုတဲ့စကားမျိုးလိုပေါ့။အကျိုးမရှိမဲ့ဟာမျိုးညှို့နှင့်ချက်ကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီတော့နဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုအရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာ။အချီနီးပါ။သူကအသက်သာအသေးခံသွားမယ်အရက်ဖြတ်မယ်လူစားမျိုးမဟုတ်ဘူးဗျာလို့အဓိပ္ပာယ်ရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
ညလုံးကြမရှိဘူးဆိုတာကိုသိရနဲ့လေကုန်ခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ
Beating a dead horse
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒါကတော့ဒေါ်လှလတန်ကနေအမေရိကန်သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုတင်ဆက်သွားတာပါအခုတော့အင်္ဂါနေ့နဲ့နက်ခင်းအတွက်စီးပွားရေးကဏ္ဍကိုနားဆင်ဖို့အချိန်ရောက်ပါပြီလက်ရှိမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေဟာရေပုံရအဖြစ်မကောင်းဘူးလို့ယူဆထားကြပြီးနောက်ထပ်ဒီတံများပိုဆိုးသွားမလားဆိုတဲ့စိုးရိမ်မှုတွေထွက်ပေါ်နေပါတယ်မြန်မာနိုင်ငံရဲ့လက်ရှိစီးပွားရေးအခြေအနေလက်ရှိအခြေအနေကိုဖြစ်ပေါ်စေတဲ့အကြောင်းအရင်းတွေနဲ့ဆောင်ရွက်တဲ့အချက်များဆိုတဲ့စာရင်းတစ်ခုကိုစီးပွားရေးပညာရှင်ဒေါက်တာဦးမြင့်က UMFCCI မြန်မာနိုင်ငံကုမ္ပဏီများနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ရဲ့ညီလာခံမှာပြောကြားခဲ့တဲ့အဖွင့်အမှားစကားကိုကောက်နှုတ်ပြီးတော့စီးပွားရေးကဏ္ဍမှာအပိုင်းတစ်အဖြစ်နဲ့ကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်ရှင
်ကျွန်တော်မျိုးမှာဒီဇင်မာ၈ရက်နဲ့၉ရက်တို့ကကျင်းပတဲ့ကုန်သည်စက်မှုအသင်းချုပ် UMFCCI ရဲ့2018ခုနှစ်ညီလာခံမှာကုန်သည်စက်မှုအသင်းချုပ်ရဲ့စီးပွားရေးအကြံပေးလည်းဖြစ်သမရဦးသိန်းစိန်အစိုးရလက်ထက်မှာသမရရဲ့စီးပွားရေးအကြံပေးအဖြစ်ဆောင်ရွက်ခဲ့သူလည်းဖြစ်တဲ့ဒေါက်တာဦးမြင့်ပြောကြားခဲ့တဲ့လက်ရှိမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေနဲ့ဆောင်ရွက်တင်သည့်အချက်များဆိုတဲ့အမှာစကားကိုစီးပွားရေးကဏ္ဍမှာအပိုင်းနှစ်ပိုင်းခွဲပြီးတင်ပြပေးဖို့စီစဉ်ထားပါတယ်။မကြသေးခင်ကပြုလုပ်ခဲ့တဲ့ပြည်ထောင်ပြပကသုတေသနအဖွဲ့ရဲ့စစ်တမ်းတွေအရမြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေမကောင်းဘူးလို့လုပ်ငန်းရှင်တွေရဲ့သဘောထားထုတ်ဖော်ပြောဆိုမှုတွေအစိုးရရဲ့စီးပွားရေးဆိုင်ရာမူဝါဒနဲ့စီမံကိန်းတွေဟာရှင်းလင်းပြတ်သားမှုမရှိဘူးဆိုတဲ့ပြောဆိုမှုတွေအပြင်အောက်ခြေလူထုအကြမ်းမှာလည်းကုန်စည်နှုန်းကြီးမြင့်လာတာနဲ့စီးပွားလုပ်ကိုင်စားတောက်လို့မကောင်းတဲ့အခြေအနေတွေအပေါ်ညှဉ်းညူပြောဆိုမှုတွေထွက်ပေါ်လာနေချိန်မှာပဲဒေါက်တာဦးမြင့်ကမြန်မာနိုင်ငံရဲ့လက်ရှိစီးပွားရေးအခြေအနေကိုတုံ့တက်တင်ပြသွားတာဖြစ်ပါတယ
်အဲ့တော့ကျွန်တော်ကဘာလို့လဲဆိုတော့ကျွန်တော်တို့က strategy ဆိုတော့ဆွေးရလိမ့်မယ်စစချင်းနော်စီးပွားရေး strategy
စီးပွားရေးအကြံပေးတွေနဲ့အစိုးရဘက်ကတာဝန်ရှိသူတွေအကြားဆက်သွယ်မှုအားနည်းနေတယ်ဆိုတာကိုလည်းဒေါက်တာဦးမြင့်ကထောက်ပြခဲ့ပါတယ
်အကြံပေးတွေနဲ့အဓိကဒီအကောင့်ထယ်ဖို့တဲ့ပုဂ္ဂိုလ်တွေကအကြီးသားတွေမှာနည်းနည်းကျွန်တော်တို့မှဟိုအဆက်အသွယ်နည်းနည်းနေနေတာမျိုးရှိပါတယ်နောက်တစ်ခုကကျွန်တော်တို့စီးပွားရေးအနေနဲ့ပတ်သက်ပြီးတော့မှဟိုနည်းနည်းဝေဖန်ချက်တွေရှိတာပါလေဆိုလို့ရှိရင်စီးပွားရေးကိုပေးသင့်ပေးတိုက်တဲ့သူ့ရဲ့ဟိုပါလေဒီ role ပေါ့ဗျာနော်သူ့ရဲ့ဒီဟိုအဲ့ဝါကြီးဆိုတော့တော့ကျွန်တော်စီးပွားရေးကိုထိုက်တင်ထိုက်ထည့်တဲ့အလေးပေးမှုကျွန်တော်တို့မှလည်းရှိလားမရှိလားဆိုတာတန်ပြရလေးဖြစ်နေတယ်
တိုင်းပြည်စီးပွားရေးဖွံ့ဖြိုးမှုကိုတိုင်းတာတဲ့နေရာမှာ GDP ခေါ်ပြည်တွင်းအတည်ရင်ကုန်ထုတ်လုပ်မှုရဲ့အရေးပါတဲ့အခန်းကဏ္ဍကိုလည်းအခုလိုထည့်သွင်းပြောကြားခဲ့ပါတယ
် GDP ဆဲဟာကျွန်တော်ပြောရလိမ့်မယ်အစစချင်းကျွန်တော်ပြောချင်တာကျွန်တော်တို့ကဘာဖြစ်နေလဲဆိုတော့လွန်ခဲ့တဲ့နှစ်အများမျိုးကဒီကဏ္ဍနှလုံးနဲ့တက်တဲ့စီးပွားရေးdouble digit growth ဆိုလေ30ကျော်သွားရင်ကဏ္ဍနှလုံးပဲအဲ့ဒါလေးကိုကျွန်တော်တို့ကတော်တော်ဦးစားပေးတယ်ကျွန်တော်တို့ဒီတရုတ်ကိုကြည့်လိုက်မယ်ဆိုလို့ရှိရင်เนาะသူကအနေနဲ့17နှစ်အတွင်းမှာเนาะ GDP growth rate selected Asian countries 2000 to 2010. No, နှစ်ထောင်ကနေပြီးတော့မှနှစ်ထောင်တစ်ဆယ်အထိဒီကာလထဲမှာစီးပွားရေးဘယ်လိုတိုးတက်နေတာပြထားပါတယ်เนาะအဲ့တော့တရုတ်ကိုကြည့်မယ်ဆိုလို့ရှိရင်သူတို့မှာဟုတ်လားဆက်တဲ့နှစ်မှာ9နှစ်ကသူတို့ကဒီ
အဲ့ဒါလည်းပဲနည်းနည်းထူးခြားနေတာဖြစ်နေပါတယ်ကျွန်တော်တို့ဒီဟာကိုသိပြီးတော့မှရဖြစ်တဲ့နေဖြစ်နေတော့အဲ့တော့ဒီဟာကိုပြန်ပြီးတော့မှကျွန်တော်အနေနဲ့ကပြန်ပြီးတော့စဉ်းစားတဲ့နေလို့ပြောပါတယ်ဒါပေမဲ့စီးပွားရေးပညာရှင်တွေအသုံးပြုတဲ့စဉ်းစားတွေနဲ့အပြင်မှာပြည်သူတွေတကယ်ရင်ဆိုင်နေရတဲ့လက်တွေ့စီးပွားရေးအခြေအနေတစ်ခုတအားသာတာဖြစ်ဖို့လိုအပ်တယ်ဆိုတာကိုလည်းသူကအခုလိ
တွေနဲ့စူပါရေးအဲ့ဒီဟာတော့ real world လို့ခေါ်တယ်ဒါပေမဲ့ကျွန်တော်တို့ကဒီ statistical world ဆိုတာရှိတာပေါ့လေစီးရင်စရာတွေရဲ့စူပါရေးအဲ့ဒီဟာကလက်ရှိတယ်အဲ့ဒီစီးရင်စရာတွေကအစိုးရပြုစုတဲ့အစအုပ်ထဲမှာပါတယ်ဒီတစ်ခုပါလက်ခွာနေတယ်ကောနံပါတ်1လောက်အောင်ပါဒီနှစ်ခုကိုကျွန်တော်တို့ကပြန်ပြီးတော့ရင်ကြားစီဖို့လို့ခေါ်လို့ပါတယ
်အရင်စအစိုးရလက်ထက်ကချမှတ်ခဲ့တဲ့စီးပွားရေးရည်မှန်းချက်တွေမအောင်မြင်ခဲ့တဲ့အခြေအနေကိုလည်းဒေါက်တာဦးမြင့်ကထည့်သွင်းပြောကြားခဲ့ပါတယ
်စိတ်ဝင်စားစရာကောင်းတာကကျွန်တော် 2002 ခုနှစ်တုန်းကဝန်ကြီးဌာနတွေအများကြီးအနှစ်30စီမံကိန်းတွေဆွဲကြတယ်ဒီချက်မှတော့ကျွန်တော်ရေးမထားပါဆက်တဲ့အခါကျတော့စက်မှုကဏ္ဍကဘယ်သူဆွဲထားလဲဆိုတော့သူကသူ့မှန်းချက်က2015ခုမှာတဲ့ကျွန်တော်တို့အာဆီယံတိုင်းပြည်တွေနဲ့ကျွန်တော်တို့ရဲ့ဟိုဒီစက်မှုကဏ္ဍဆိုရင်အီကွယ်ဖြစ်သွားပြီတန်းလို့ဖြစ်သွားပြီနောက်တစ်ခါ220ကျလို့ရှိရင်ဂျပန်နဲ့အတူဖြစ်သွားပြီအီကွယ်လို့ဂျပန်ဖြစ်သွားပြီနောက်တစ်ခါဆိုရေးထားတယ်ရှိရနော်နောက်တစ်ခါ2030ကျလို့ရှိရင်ကမ္ဘာမှာရှိတဲ့အမေရိကတို့နော်ယူရိုပြည်နဲ့တန်းလို့ဖြစ်သွားပြီအစားမျိုးတွေရှိတ
ယ်မြန်မာနဲ့အင်းကြီးချင်းအာဆီယံနိုင်ငံတွေရဲ့စီးပွားရေးဖွံ့ဖြိုးမှုကွာဟချက်ရှိနေတာကိုလည်းတင်ပြခဲ့ပါသေးတယ
်ရှိရပြန်ကြည့်အောင်ဒါတွေဘယ်လောက်များရှိရလဲဆိုအာဆီယံမှာကျွန်တော်ကြည့်လိုက်တယ်အာဆီယံမှာကြည့်တဲ့အခါကျတော့2000မှာဆိုလို့ရှိရင်ကျွန်တော်တို့ရဲ့တဦးကျ GDP တဦးကျ GDP ကဘယ်လောက်ရှိလဲ$193ရှိပါတယ်အဲ့ဒါဆိုရင်အနည်းဆုံးဖြစ်နေပါတယ် we are at the bottom ကြည့်လားဟုတ်လားဒီနှစ်မှာ2000မှာဆိုလို့ရှိရင်ကျွန်တော်တို့ကဆိုတော့အာဆီယံမှာဆိုလို့ရှိရင်နောက်ပိတ်ဆုံးမှာရောက်နေ193ဆိုတဲ့အခါကျတော့2010ကျတော့ဘာဖြစ်သွားလဲနှစ်ဆတုံးတွဲခဲ့ပြီ double digit ခုန်သားပြီးလို့ရှိရင်ကျွန်တော်တို့ကကမ္ဘောဒီးယားတော့ကျွန်တော်ဖြီးသွားတယ်ဆိုတော့ကျွန်တော်တို့ကဒုတိယနောက်ဆုံးမှာရောက်သွားပြီနော် let's what happened to us နောက်တစ်ခါ2015ကျတဲ့အခါကျတော့လည်းကျွန်တော်တို့ကအဲ့ဒီမှာပဲရှိနေသေးတယ်အခုလာမဲ့နှစ်ကရှိတယ်အခုလာမဲ့ကျွန်တော်တို့ကစီမာကိန်းရှိတယ်2016 to 2017 to 2020မှာဘာလို့ဖြစ်ဦးမှာလဲ
လက်ရှိမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့စီးပွားရေးဖွံ့ဖြိုးမှုအချိန်အဟုန်အရအာဆီယံနိုင်ငံတွေကိုတောင်မီဖို့အတော်ခဲယဉ်အောင်မယ်လို့ဆိုပါတယ
်ဆိုတဲ့အခါကျတော့ပြဿနာကဗျာကျွန်တော်တို့ကလည်းဘယ်လိုဖြစ်နေလဲဆိုတော့ဒီအာဆီယံမှာဆိုလို့ရှိရင်ဗျာအင်ဒိုနီးရှားတို့မလေးရှားတို့ဟုတ်လားကျွန်တော်တို့နောက်ပြီးတော့ဟိုဖိလစ်ပင်းတို့ဗီယက်နမ်တို့နော်ဒါတွေနဲ့ကျွန်တော်တို့ကနည်းနည်းဘာဖြစ်ပြောပြောသိမကွာခြင်းဗျအဲ့ဒါနဲ့မကွာဘူးကဘာလို့ရမလဲပထမဆုံးမှာကျွန်တော်လာအိုဆယ်ကွာအောင်လို့ကလိုက်ရမယ်လာအိုဆိုလိုက်ရမယ်လာအိုဆိုလိုက်နိုင်မလားဆိုတဲ့ကိစ္စဒါဆက်ရမှာပေါ့ကြည့်တဲ့အခါကျတော့ IMF ကတွက်ထားတယ်လွန်ခဲ့တဲ့နောက်9နှစ်ကြာရင်ကျွန်တော်တို့ဘာဖြစ်မလဲသူတွက်ထားတာဘယ်လိုတွက်ထားလဲဆိုတော့ဒီမှာရေးထားပါဒီမှာလေကျွန်တော်မြန်မာ GDP integrator 2020မှာကျွန်တော်တို့ကဘယ်လောက်ဖြစ်မလဲကျွန်တော်တို့ရဲ့ per capita GDP တဦးကျနော် GDP ကဒေါ်လာနဲ့ဆိုလို့ရှိရင်1832ရှိမယ်ရေးထားတယ်နော်ဒါပေမဲ့ Laos ကဘယ်လောက်ဖြစ်နေပြီလဲ2159ဖြစ်နေပြီကျွန်တော်တို့ကဒီကျွန်တော်တို့220တောင်မှကျွန်တော်တို့က Laos က215ကိုကျွန်တော်မမီသေးဘူးဖြစ်နေတယ်မမီသေးဘူးဖြစ်နေတဲ့ဆက်ကကြတော့ကျွန်တော်ပြောချင်တာကတော့လေကျွန်တော်တို့နေနေရတော့အတော်လေးကိုပဲစီးပွားရေးနေနေသူများနဲ့ရှင်မြန်ဆိုလို့ရှိရင်တော့နောက်ကျန်တာအများကြီးတွေ့ရလိမ့်မယ်ဒါလည်းညင်းလို့မရပါဘူးเนาะတော့ကျွန်တော်ဒါလည်းဆိုလို့ရှိရင်ကျွန်တော်တို့ရဲ့စည်ရင်းစရာ economy ဖြစ်နေကိစ္စတကယ်ကိစ္စမှာဘယ်လိုဖြစ်နေလဲတကယ်ကိစ္စကျွန်တော်တို့ရဲ့စီးပွားရေးအခြေအနေလွဲပါတယ်ဈေးကိုသွားလိုက်ပါဈေးသွားပြီးတော့မှရောင်းတဲ့လူတွေရှိတယ်ဝယ်တဲ့လူတွေရှိတယ်သူတို့ဘလောက်ဒုက္ခရနေတယ်ဆိုတာလေးကိုပြောမေးလိုက်လို့ရပါတယ်เนาะဒါအဲ့ဒါဆိုလို့ရှိရင်ဒါတကယ်ဖြစ်တဲ့ဟာ
ရှင်းသင်းပါမှာတော့လက်ရှိအန္တရာယ်အစိုးရပေါ်ဒေါက်တာဦးမြင့်ရဲ့စီးပွားရေးဆိုင်ရာအကြံပြုချက်တွေကိုဆက်လက်တင်ပြပေးတော့ပါမယ်ခင
်ကိုစော်ဝင်းလိုက်စီစဉ်တင်ဆက်တဲ့စီးပွားရေးကဏ္ဍပါရှင်အခုတော့
သူတောက်ဆောင်လေအမေရိကန်တခွင်အစီအစဉ်ကိုဆက်လက်တင်ဆက်မှာပါတဘာဝဥယျာဉ်ဤအတွက်ဝင်ကြီးဘာကြောင့်တိုးမြင့်ကောက်ခံဖို့ပြင်ဆင်နေတယ်လဲဆိုတဲ့အကြောင်းကိုအောင်ကတင်ပြထားပါတယ်ရှင်
ငွေနဲ့2016ခုနှစ်အတွင်းအမေရိကန်ပြည်အောင်စုကမြို့သားဥယျာဉ်တွေမှာရှုခင်းတွေစမ်းကြဲတဲ့သဘာဝအလှတွေကိုလာရောက်ကြည့်ရှုသူပေါင်းတန်း330လောက်ရှိခဲ့ပြီးဒါဟာစံချိန်တင်အရေးအတွက်လည်းဖြစ်ပါတယ်အမေရိကန်အစိုးရဆက်ဆက်ဟာသဘာဝဥယျာဉ်တွေကိုရေရှည်ထင်းသိမ်းနိုင်ဖို့အတွက်ဥယျာဉ်တွေကိုလာရောက်လည်ပတ်သူတွေစီကနေအခကြေးငွေကောက်ခံတယ်လို့အစိုးရကလည်းရမုံငွေချပေးပါတယ်ဒါ့အပြင်လည်းလာမယ့်နှစ်ကနေစတင်ပြီးတော့အလဲအပက်လာရောက်သူတွေများတဲ့အမျိုးသားဥယျာဉ်တွေရဲ့ဝင်ကြီးကိုနှစ်ဆကျော်တိုးမြင့်ကောက်ခံဖို့အမျိုးသားဥယျာဉ်စီမံခန့်ခွဲရေးဌာနကအဆိုပြုထားပါတယ်လူများစုံလာရောက်လဲပတ်ကြတဲ့ရာသီမှာဝင်ကြီးကိုတိုးမြင့်ကောက်ခံသွားမှာဖြစ်ပြီးကော်လိုရာဒိုပြည်နယ်က Rocky တောင်တန်းအမျိုးသားသဘာဝဥယျာဉ်လေအဲ့ဒီလိုတိုးမြင့်ကောက်ခံမဲ့စီးရင်ထဲမှာပါဝင်ပါတယ်ကော်လိုရာဒိုပြည်နယ်က Estes အမျိုးသားသဘာဝဥယျာဉ်မှာလာရောက်လည်ပတ်သူတွေနဲ့အမြဲစီကားလေးရှိပါတယ် Rocky တောင်တန်းသဘာဝဥယျာဉ်မှာဆိုရင်လေသဘာဝတောရင်တိရစ္ဆာန်တွေကိုကြည့်ရှုဖို့နင်းလျှောစီးဖို့နဲ့သဘာဝအလှတွေကိုကြည့်ရှုခံစားဖို့လူများလာရောက်လည်ပတ်ကြပါတယ်ဥယျာဉ်ကိုဝင်ရောက်ခွင့်တပတ်စာဝင်ကြေးဒေါ်လာ30ကောက်ခံပေးမယ်အများစုကတော့နေ့လယ်ဘက်မှာခဏသာဝင်ရောက်လည်ပတ်ကြတာပ
ါ We just came to just like I said
အခုလေးပဲလာတာပါခဏတစ်ဖြုတ်ဒီနားမှာပဲကြည့်ပြပါတယ်လို့ကော်လိုရာဒိုပြည်တွင်ကပဲလာရောက်လည်ပတ်သူကပြောသွားတာပါနောက်နေ့မှာကားတစ်စီးကိုဝင်ကြေး90ကောက်ခံမှာကတော့များလို့နေလို့လည်းသူကဆိုပါတယ် Texas ပြည်နယ်ကလာရောက်လည်ပတ်သူတူကတော့ဈေးများတယ်လို့ပြောပါတယ်
Yeah say more than 30 or 40 let's start here
me 30ဒါမှမဟုတ်40ထက်ပိုပေးရရင်တော့လာပြချင်မှလာပြမှာပါလို့သူကပြောသွားတာပါသဘာဝဥယျာဉ်ဌာနကလည်းဥယျာဉ်တွေကိုထင်းသိမ်းကမလောက်မငှဖြစ်မှာကိုစိုးရိမ်နေတာပါပြည်အောင်စုအစိုးရကလာမယ့်နှစ်အတွင်းသဘာဝဥယျာဉ်တွေအတွက်ချပေးနေတဲ့အသုံးစရိတ်ကိုဒေါ်လာတန်း300ကျော်ဖြစ်တဲ့ဈေးရာခိုင်နှုန်းအထိလျှော့ချမယ်လို့ပြောဆိုထားတာကြောင့်ပါလူသွားလာအများဆုံးသဘာဝအမျိုးသားဥယျာဉ်18ခုမှာဝင်ကြေးတွေတိုးမြင့်ကောက်ခံနေတာကနေရရှိလာမယ့်ငွေဟာအစိုးရဖြတ်တောက်တဲ့ငွေပမာဏကိုမကာမိပေမဲ့လည်းတစ်နှစ်ကိုဒေါ်လာတန်း80လောက်ရမယ်လို့ခန့်မှန်းထားပါတယ်ဒါပေမဲ့လေအမျိုးသားဥယျာဉ်ခီးသွားတွေအတွက်လိုအပ်နေတဲ့လမ်းတွေအဆောက်အဦတွေကိုလက်တန့်စင်ကန်းတွေစောက်လို့ဖို့ဒေါ်လာ17ဘီလီယံလောက်လိုအပ်နေပြီဖြစ်ပါတယ် Estes အမျိုးသားဥယျာဉ်ကလက်ဆောင်ပစ္စည်းအယောင်ဆိုင်မန်နေဂျာ Norma Wiggins ကတော့ဈေးသိမ်မများဘူးလို့ဆိုပါတယ
် You can pack up a full car and
ကားတစ်စီးလုံးမှဝင်ကြေး90ဆိုတော့ခီးသွားတွေကပေးကြမယ်လို့ထင်ပါတယ
် Coffee ဆိုင်ဖွင့်ထားသူတူကတော့ဝင်ကြေးတိုးောက်တာကြောင့်ခီးသွားနေပါသွားမယ်လို့ထင်ကြေးပေးပါတယ
် Disney World I guess was maybe about a year back
when Disney World မှာဆိုရင်ကျွန်တော်တင်လွန်ခဲ့တဲ့နှစ်လောက်ကဝင်ကြေးတရက်ကိုတရာထိတိုးမြင့်လိုက်တာကြောင့်လာလေတဲ့သူရေအတွက်နည်းတော်ပေမဲ့သူတို့ရေနေနဲ့ချင်းယူပြီးအေးအေးဆေးဆေးလေပတ်လို့ရသွားပါတယ်အခုနှစ်ပိုင်းတွေအတွင်း Rocky Town နဲ့တဘာဥယျာဉ်ကိုလေပတ်တဲ့သူ9000လောက်ရှိနေပြီးဒီရေအတွက်ကတကယ်ကိုများတယ်လို့ထင်ပါတယ
်တဘာဘောက်ကိုချစ်မြတ်နိုးသူတွေကတော့အစိုးရရဲ့ရမုံငွေလျှော့ချမှုနဲ့ဝင်ကြေးတိုးမြင့်ကောက်ခံမှုကြောင့်တဘာဝဥယျာဉ်ကြီးအပေါ်ထိခိုက်မှာကိုစိုးရိမ်နေကြပါတယ်ကန်ဆာဗီးနီးယားပြည်နယ်ကခီးသွားတူက
we can do that we're able to do that
tomorrow ပေးနိုင်ပါတယ်ဒါပေမဲ့တချို့မိသားစုတွေကြတော့မပေးနိုင်ပါကိုစိုးရိမ်ပါတယ
်အခုလိုဝင်ကြေးတိုးမြင့်ကောက်ခံမှုနဲ့ပတ်သက်ပြီးသူတို့ရဲ့ internet ဆာမျက်နှာမှာသဘောထားအမည်တွေပေးပို့ကြဖို့အမျိုးသားသဘာဝဥယျာဉ်ဌာနကပြောကြားထားပါတယ်သဘာဝဥယျာဉ်တွေကိုတွားရောက်လည်ပတ်လေရှိတဲ့ California ပြည်နယ် San Francisco မြို့ကကိုထိန်လင်းကတော့ဝင်ကြေးတွေတိုးမြင့်တက်မှတ်လိုက်တာနဲ့ပတ်သက်ပြီးအခုလိုပြောပါတယ
်ကျွန်တော်ကတော့အဲ့လိုမျိုးဈေးတွေမြင့်လိုက်ပြီဆိုလို့ရှိရင်သွားတဲ့လူလည်းနည်းမယ်ဗျ။ဘာလို့ကျွန်တော်တို့ကိုယ်တိုင်လည်းဒါစိတ်ထဲမှာတော်တော်လေးနင်းသွားတာပါလေ။ဟိုတရင်းနေမှာလည်းကျွန်တော်တို့ကြားရတယ်ဗျာ။ကြားရတာသူတို့ကတော့ဒီပေါက်တစ်ခုကိုဝင်နေဆိုလို့ရှိရင်ဒါတစ်ပတ်လုံးလဲခွင့်ရတယ်ဗျာ။ညာလို့ပြောရမယ်။ဟိုသူတို့ကအဲ့ဒီဟာနဲ့ပဲတွက်တာပါဗျာ။အဲ့တော့ဟို80တက်တယ်ဆိုလို့ရှိရင်တစ်ရက်မှာ10ပဲကြာတယ်လို့ပါတော့အဲ့လိုမျိုးတွေတွက်တယ်။ဒါပေမဲ့ကျွန်တော်တို့သွားတဲ့လူတွေဘက်ကအတွေးရကြတော့အဲ့လိုမတွေးဘူးဗျာ။ဘာလို့ဆိုတော့ဒီ National Park တွေကိုသွားကြပြီဆိုလို့ရှင်ရအများကြီးနေနိုင်တဲ့လူကတိတ်မရှိဘူးရ။အဲ့တော့တိတ်မရှိဘူးဆိုတော့ဒီ9ရက်စာရလဲ9ရက်လုံးသွားနေတဲ့လူကတော်တော်ရာခိုင်နှုန်းနည်းတယ်ဗျ။အဲ့တော့တစ်ရက်ဝင်ရတယ်2ရက်ဝင်ရတယ်အဲ့လောက်ကပဲများတာဗျ။အဲ့တော့သူတို့ကဈေးမြင့်လိုက်ပြီဆိုလို့ရှင်သွားတဲ့လူနည်းလို့ရှင်လေဒီ Park အတွက်ကဝင်ငွေကပိုပြီးကျမှာပဲ။ကျွန်တော်တို့အဲ့ဈေးမြင့်တဲ့ဟာတော့ ဟိုတိတ်သဘောမတူဘူးဗ
ျအဓိကကတော့ဒီအစိုးရကဒီမြို့သားဥယျာဉ်တွေကိုရမုံငွေလျှော့ချဖို့ຢာထားတာကြောင့်ဆိုတော့ဒီလိုလျှော့ချမယ်အပေါ်ရောဘာအများပြောချင်ပါလဲခင်ဗ
ျဒီအစိုးရအခုတက်လာပြီးတော့နောက်ပိုင်းမှာလှုပ်တဲ့ဟာတွေမြင်တဲ့ဟာမှာတော့ဒီပတ်ဝန်းကျင်ထိမ့်သိမ်းရေးနဲ့ပတ်သက်လို့လုံးဝအာမပေးဘူးဆိုတော့အဲ့လိုအစိုးရပုံစံမျိုးပဲကျွန်တော်မြင်ရတယ်ဗျာအဲ့ဒီ climate change နဲ့ပတ်သက်တဲ့ဟာမျိုးတွေမှာအစိုးရအဆက်ဆက်ကနေပြီးတော့ပတ်သက်ပါဝင်ပြီးတဲ့ခါကျတော့ထောက်ခံလာတဲ့ဟာတွေမှန်သမျှကိုဖျက်ဆီးပစ်တယ်ဗောဗျာအဲ့တော့ကျွန်တော်အမြင်ကတော့အခုတက်နေတဲ့အစိုးရကတော့တဘာဝပတ်ဝန်းကျင်နဲ့ပတ်သက်တဲ့ဟာတွေရာသီဥတုနဲ့ပတ်သက်တဲ့ဟာလို့အဲ့လိုထိမ့်သိမ်းစောင့်ရှောက်မှုတွေကိုလုံးဝစိတ်ဝင်စားတဲ့အစိုးရလို့ပဲကျွန်တော်ယူဆတယ်ဗျာဒီလို National Park တွေပါတယ်ဆိုတော့ဟာဟိုလွန်ခဲ့တဲ့နှစ်တရာကျော်လောက်တည်းကစထားတဲ့ဟိုနေရာတွေပေါ့ဗျာအဲ့တော့ဒီတစ်တော်တွေမပြုံးသေးအောင်ဒီမှာရှိတဲ့တရားဇာတတွေနဲ့နောက်အမွေနှစ်တွေကိုနောက်မျိုးဆက်အဆင့်ချင်းကိုဆက်သွားစေခြင်းနဲ့စိတ်နဲ့စပြီးတော့တည်ခဲ့တာဟုတ်ဗျာအဲ့ရှေ့ပိုင်းလူတွေကအဲ့တော့အဲ့ဒီဟာတွေကဟိုဒီလိုဖြတ်မယ်တောက်မယ်ဒီဟာတွေကိုလူတွေကဟိုခင်တွယ်မှုတွေယော့လာမယ်ဆိုလို့ရှိရင်ဒီရေရှည်ထိမ့်သိမ့်မှုဆိုတဲ့ကိစ္စတွေကအများကြီးပြဿနာတက်သွားနိုင်တယ်လို့ကျွန်တော်ယူဆတယ
်ကိုထိန်လင်းကအခုလိုတဘာဝဥယျာဉ်တွေကိုဘာကြောင့်အမြဲတမ်းတွားလိုက်ပြလဲဆိုတဲ့အကြောင်းကိုပြပြပေးပါဦးခင်ဗျဟု
တ်ကဲ့အဓိကကတော့တဘာဝဥယျာဉ်တွေကိုကျွန်တော်ရောက်တဲ့အခါမှာဟိုနေရာတော့အဆုံပေါ့ဗျာအဲ့တော့အဆုံကဒီဟိုပင်လယ်ကမ်းခြေနဲ့ကပ်ရက်လည်းရှိတာပဲဟိုတောအတွင်းနဲ့လည်းရှိတာပဲတောင်အမြင့်တွေလည်းရှိတာပဲမျိုးစုံပေါ့အဲ့တော့ဒါပေမဲ့ဟိုဘာတော့ဟိုသိရလဲဆိုလို့ရှိရင်တကယ့်တောသဘာဝနဲ့တောရိုင်းတိရိစ္ဆာန်တွေသူတို့ရဲ့ဘဝတွေဂိဟစနစ်ပေါ့ဗျာအဲ့ဒီဟာတွေကိုကောင်းကောင်းထိန်းထားတဲ့ကိစ္စတွေပေါ့ဗျာဒါတွေကဟိုသွားတယ်ဆိုလို့ရှိရင်သဘာဝအလှအပကိုတွေ့ရတယ်နောက်တချို့ဟာတွေကအမှစီခွေရလို့ဘာလို့အဲ့လို National Park တွေပါလေဆိုလို့ရှိရင်ကမ္ဘာအသက်အကြီးဆုံးသစ်ပင်တွေကိုသူတို့ကဟိုပြောက်သွားမှဆိုလို့ထိန်းထားတယ်ပေါ့ဗျာအဲ့တော့အဲ့ဒီဟာတွေကလည်းဟိုတစ်ဖက်ကထူးခြားမှုရှိတယ်လို့တစ်ဖက်မှာလည်းဒီတောသဘာဝတို့ဘာလို့ဒီမှာမြို့ပြတွေမှာနေကြတဲ့လူတော်တော်များများကပဲဒီတောထဲကိုရောက်သွားတာပေါ့ဗျာအဲ့ဒီခါကျတော့ဒီတောသဘာဝတို့ဘာလို့အဲ့အငွေ့အသက်တွေဘာတွေကလည်းဟိုလူတွေရဲ့ပြင်းမှန်းသွန်းတဲ့မှုတွေကိုပျောက်မယ်ဗျာပြီးတဲ့ခါကျတော့ဒီသဘာဝပတ်ဝန်းကျင်ဟာထိမ့်သိမ့်မှုလိုအပ်တယ်ဆိုတဲ့အသည့်တွေရှိမယ်ဗျာပြီးတော့သဘာဝပတ်ဝန်းကျင်ကိုတွေ့တာဂျင်စိတ်ပေါ်ပြီးတော့မြားအောင်လှုပ်ထားတဲ့ဟာမျိုးတွေပေါ့ဗျာအဲ့တော့ဟိုအနှိမ်ဆုံးဒီအမိုက်ပစ်တာတို့ဘာလို့အစအဲ့လိုတင်းတင်းမွမ်းမွမ်းလေးတွေကအစဒီလိုသဘာဝဥယျာဉ်တွေကိုရောက်တဲ့အခါမှာလူတွေရဲ့စိတ်နှလုံးကိုဟိုတစ်မျိုးတစ်ပုံပေါ့ဗျာဂျင်းနူးအောင်ပြီးတဲ့အခါကျတော့သဘာဝပတ်ဝန်းကျင်ကိုထိမ့်သိမ့်ခြင်းစိတ်ဖြစ်လာအောင်အဲ့ဒါမျိုးလေးတွေကအစဟိုအမွေပေးတယ်လို့ကျွန်တော်ကတော့ယူဆတယ်ဗျာ
ကိုအောင်ရဲ့တုဒ္ဒဆောင်လေးအမေရိကန်တခွင်အစီအစဉ်ပါရှင်။အင်္ဂါနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုရေဒီယိုကထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီပဲအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook ဖြစ်တဲ့ VOA Burmese News တို့ကနေတိုက်ရိုက်နားဆင်နိုင်ကြပါရဲ့ရှင
်။အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ဗင်နီဇွဲလားနိုင်ငံမှာအတိုက်အခံပါတီတွေကိုလာမယ့်နှစ်သမ္မတရွေးကောက်ပွဲတွေမှာဝင်ရောက်ရှင်ပြိုင်ခွင့်တားမြစ်မယ်ဆိုတော့သမ္မတနီကိုလတ်မာဒူရိုရဲ့ချိန်ချောက်မှုကိုအမေရိကန်ပြည်ထောင်စုကရှုတ်ချလိုက်ပါတယ်။ဒေသန္တရစီပင်တာယာရွေးကောက်ပွဲတွေကိုတပိတ်မှောက်ပြီးဝင်ရောက်ရှင်ပြိုင်မှုမရှိခဲ့တဲ့ပါတီတွေဟာလာမယ့်သမ္မတရွေးကောက်ပွဲတွေမှာဝင်ရောက်ရှင်ပြိုင်ခွင့်မရှိဘူးလို့သူကပြောလိုက်တာပါ။ဗင်နီဇွဲလားရဲ့အတိုက်အခံပါတီကြီး၃ခုဖြစ်တဲ့ Justice Pass,Popular Will နဲ့ A New Era တို့ကစီပင်သားရရွေးကောက်ပွဲတွေဟာလွတ်လပ်ပြီးတရားမျှတမှုမရှိတဲ့အတွက်ဆိုပြီးမဲရလက်တွေကိုတပိတ်မှောက်ခဲ့ကြတာပါ Popular Will ပါတီရဲ့တနိုင်ငံလုံးဆိုင်ရာစီယုံရေးမှူး Juan Andres Mejia ကစီပင်သားရရွေးကောက်ပွဲရလက်ဟာမဲပြအရေးအတွက်သာဖြစ်ပြီးပြည်သူတွေရဲ့ဆန္ဒကိုကိုးစားမပြုဘူးလို့ပြောပါတယ်နိုင်ငံတော်ရဲ့အရေးမြစ်တွေကိုအလွဲသုံးစားပြုတာနဲ့အစိုးရဝန်ထမ်းတွေကိုအတင်းအဓမ္မအနိုင်အထက်ပြုပြီးမဲထည့်ခိုင်းခဲ့တာသာဖြစ်တဲ့အကြောင်းသူကဆက်ပြောပါတယ်ကျွန်တော်တို့ခေါင်းဆောင်တဝက်ကိုနင်းနင်းတန်းပေးဖမ်းဆီးချုပ်နှောင်တာကလွဲလို့ဒီပါတီဟာဒူးထောင်မှာမဟုတ်ဘူးစင်ပေးမှလည်းမဟုတ်ဘူးသူ့လုပ်နေကြအလုပ်တွေကိုလည်းစွန့်လွတ်လက်လျှော့မှမဟုတ်ဘူးလို့မာဟီယာကပြောပါတယ်ဗင်နီဇွဲလားပြည်သူတွေဟာသူတို့ထင်မြင်ယူဆချက်တွေကိုလွတ်လပ်စွာပြောဆိုခွင့်ရှိရပါမယ်နောက်ပြီးလွတ်လပ်ပြီးမျှတတဲ့ဒီမိုကရေစီနီးကြလုပ်ငန်းစဉ်ကိုလည်းကိုယ်စားလှယ်လောက်အားလုံးအတွက်ဖွင့်ပေးထားဖို့အစိုးရကသဘောတူရမှာဖြစ်ပါတယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူဟက်တာနိုရတ်ကပြောပါတယ် Tagelo, Kosle Lamine, Party Reha, Lulu Lala, Pawin Shimtang Wemiae, Tamara, Yuka Pueha, Tayawin Pimamo, Hulule, Miss Norad Capiovare. နှစ်ထောင်ဆယ်ရှစ်ခုနှစ်ဗင်နီဇွဲလာသမ္မတရွေးကောက်ပွဲတွေမှာအခြေအနေရရဟာလိုအပ်နေတဲ့လွတ်လပ်ပြီးတရားမျှတမှုရှိရေးဖန်တီးပေးဖို့နဲ့နိုင်ငံတကာကလေးလာဆောင်ကြည့်ဖို့ဗင်နီဇွဲလာအစိုးရကိုအမေရိကန်ကတိုက်တွန်းထားပါတယ်။မာဒူရိုအစိုးရကအတိုက်ခံတွေကိုဖြိုခွဲနှိမ်နေရမှာတေဂျီထိခိုက်မှုတွေရှိခဲ့ပါတယ်။ဒီနှစ်မှာဖြစ်ခဲ့တဲ့လူမှုစန့်ကျင်ကန့်ကွက်ပွဲတွေအတွင်းသေ
ခံရသူတွေကိုညှဉ်းပန်းနှိပ်စက်မှုတွေနဲ့စီးဆိုင်ဥစ္စာပျက်စီးဆုံးရှုံးမှုတွေလည်းအဆမတန်ကြီးမားခဲ့ကြောင်းသတင်းတွေမှာဖော်ပြကြပါတယ်။မာဒူရိုအစိုးရအနေနဲ့အာနာရှင်အစိုးရအဖြစ်ဆက်ပြီးသွားနေအောင်မယ်ဆိုရင်အမေရိကန်ကလည်းစီးပွားရေးနဲ့တန်တမာရေးဩဇာကိုအာနာဂုံတုံးပြီးဗန်နီဇွဲလားပြည်သူတွေတောင်းဆိုနေတဲ့ဒီမိုကရေစီပြန်လည်ရရှိရေးအတွက်အစွမ်းကုန်ဖိအားပေးသွားမှာဖြစ်တ
American Suya is the Mora Ami Avogu, Timbialo Piavi.
A cool nothing, Garagaro, American Suya at the bottom in Napi, BOE album Hojang, Tama at the Babyization. Ingani Neki, BOE Yamavai Sisinigu, select Tony Nivare, a cool or three inches of goo, Jinabu Chinga Babi, Usamu we got Job Yamavashi.
Tamara Donald Trump, Muda Kagoi, Mahabiwa, Tema, American Piranzu, Chimazo, and Yerine Celestine is a change of Murigu. Sangyam season, and she's in Limpia that can do Toma Pitelu, Tate and Suya Yashiriga Piavale. Tamara Donald Trump, Suya Tawin, you get Piran of Sadala, Nibaja, Puzu Tare, Mahabiwa, Tamara Ibiroga, Tenina Nima, Topian, like that Piavale. Jerusalem is raining a mural of the American Piranzuga, Tama Keran, and Patabido, Kula Tamaga, Lunui, Consiga, Nimpere, Sompia Chego, American Bega, Vido Anna, Tombido, Maniga, Kangwe Kevare, Daha Tamara, Donald Trump, Suya, Letema, Patamazonje, Vido Anna, Tonsegera, Le Pipare, American Tayongo, Bema, Tamales, Rane Patabido, Benangama, American Upiolo Yamam, Hopa, Ulu, Kula Tamaga, Saya, American Tamba, Nikki Helia. Lunyoe Kansi Powen Nanganigu Pio Chakevale Iraga Kuben Ocho Quenya Cut Nemi Dunga Leshi Anaya Padi Yungu Sanapiaduri Manirunga Meeting Shugejavale Lazari Mapide Kisane Chimpe Chasare Sure Tandiarine Sanapiaduri Amiet Doda Twani Jaraba Yamane Bangladesh Asuyaruga Nanganjari Twin Windy Dagamuma Digani Inganima Twistum Pido Putue Lungani, Siwen Nayetu, Peter Swinuari, Philo Mapsipare, Winja Dokadri, Nia Piampuye, Sempi Chomu Yi Sare, Fisa Yatigo, Swinija Melu, Bangladesh, Asuya, Yashidi, Pyojajago, Kuga Bido, Bangladesh, Dream Media Rima, Popia Tavare, D Swinemuha, Novimala, Nasetoyaniga, Dokadri, Piampuye, Nananga, the Bodu Nimu, Ya Bide, Nau, Nala, Dream, Piampu Bi, Sisini, Sardin, Conte Povu, Nasetu, Philo de, Siwile Pipare.
เจซูပါရှင်ตรีนจินจုတ်ကိုဥษံမိုးဝေကပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လို့ရေးမှုကတော့ကိုကျော်အောင်လွင်ပါရှင်အင်ဂျင်နီယာကတော့ဒယ်ရက်စမစ်ဖြစ်ပါတယ်အင်္ဂါနေ့နေ့ခင်ဗီယိုအင်မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြကြတဲ့ကဘာတလွားကတော့ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.